မြန်မာနိုင်ငံကမ်းလွန်ရေနံသဘာဝဓာတ်ငွေစင်တစ်ခုတည်ဆောက်ဖို့ကိုရီးယားသင်္ဘောတည်ဆောက်ရေနံကမ်းလွန်အင်ဂျင်နီယာလုပ်ငန်းကုမ္ပဏီအနေနဲ့ဒေါ်လာသန်း450တန်ဖိုးရှိတဲ့သဘောတူချက်တစ်ခုရလိုက်ပါပြီ။ဒီတောင်ကိုရီးယားကုမ္ပဏီအနေနဲ့ POSCO International ကုမ္ပဏီကြီးကနေဒီတည်ဆောက်ရေးသဘောတူညီမှုရရှိလိုက်တာဖြစ်ပြီး2024ခုနှစ်မှာအပြီးဆောက်လုပ်ပေးရမယ်လို့တောင်ကိုရီးယားယွန်ဟက်သတင်းဌာနကထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီတောင်ကိုရီးယားသင်္ဘောတည်ဆောက်ရေးကုမ္ပဏီကပဲအခုရေနံသဘာဝဓာတ်ငွေစင်ကိုဘင်္ဂလားပင်လယ်ော်တဲကရွှေကက်စ်သဘာဝဓာတ်ငွေအကွက်မှာတည်ဆောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒီရွှေကက်စ်သဘာဝဓာတ်ငွေစီမံကိန်းကြီးမှာသဘာဝဓာတ်ငွေအကွက်တွေများစွာပါဝင်ပြီးရခိုင်ပြည်နယ်ကမ်းလွန်က A1 နဲ့ A3 အကွက်ထက်ကရွှေပြည်နယ်မြကမ်းလွန်သဘာဝဓာတ်ငွေအကွက်တွေပါဝင်ပါတယ်။ POSCO International ကုမ္ပဏီဦးဆောင်ပြီးကုမ္ပဏီ6ခုပါတဲ့ဒီစီမံကိန်းရဲ့အဆင့်3ဆင့်တဲကပထမအဆင့်ဖြစ်တဲ့ရွှေကက်စ်သဘာဝဓာတ်ငွေထုတ်လုပ်မှုကို2013ခုနှစ်လမှာစနိုင်ခဲ့ပြီးကျန်တဲ့ဆင့်ကိုဆက်လုပ်နေရမှာဒုတိယဆင့်အနေနဲ့2022ခုနှစ်ဒုတိယလီလာပတ်မှာစထုတ်နိုင်ဖို့မျှော်မှန်းထားပါတယ်ခင်ဗျာ